အိန္ဒိယနိုင်ငံရဲ့စိုက်ပျိုးမွေးမြူရေးလုပ်ငန်းကဏ္ဍပြန်လည်ဖွံ့ဖြိုးစေဖို့အစိုးရကဒေါ်လာတန်းထောင်နဲ့ချီသုံးစွဲဖို့ပြင်ဆင်နေပါတယ်။အလုတ်ကိုင်းဖန်တီးရေးအတွက်အခြေခံအဆောက်အုံပိုင်းဆိုင်ရာမှာတိုးမြင့်သုံးစွဲမှာဖြစ်ပြီးအခွန်ကိုလည်းတည်တည်တတ်တာလျှော့ချမှာဖြစ်ပါတယ်။ဆယ်စုနှစ်တစ်ခုအတွင်းဖွံ့ဖြိုးမှုအဆိုးဆုံးအခြေအနေရောက်နေတဲ့စီးပွားရေးကိုမြင့်တင်နိုင်ဖို့အခုလိုဆောင်ရွက်တာပါ။ဝင်ငွေတိုးစီရေးနဲ့ဝယ်ယူသုံးစွဲနိုင်စွာမြင့်တင်ဖို့အသုံးစီချထားသုံးစွဲမှာဖြစ်ကြောင်းဘန်ဒါယဝင်ကြီးနီယမာလာစီတာရမန်ကစနေနေ့ကလွှတ်တော်ကိုတင်တဲ့2020ပြည်နှစ်အစိုးရအသုံးစီမှာအခုလိုပြောဆိုတာဖြစ်ပါတယ်။လူတွေလက်ထက်မှာငွေရှိဖို့အထူးသဖြင့်လူလက်တန်းစားပို့ပြီးတော့ဝင်ငွေပို့ပြီးတော့နဲတဲ့လူလက်တန်းစားတွေရဲ့လက်ထက်မှာငွေရှိနေဖို့အသေးအချာဆောင်ရွက်လိုတယ်လို့လည်းဘန်ဒါယဝင်ကြီးကပြောဆိုပါတယ်။လွန်ခဲ့တဲ့6နှစ်အာဏာစပြီး UK စင်ကဝန်ကြီးချုပ်နရင်ဒရာမိုဒီကအိန္ဒိယရဲ့စီးပွားရေးကိုတိုးတက်မှုတည်းတဖြစ်ထုံးဖို့အလို့အကန့်တန်းနဲ့ချီဖန်တီးဖို့ဂရိပြုထားတာဖြစ်ပေမဲ့ဝန်ကြီးချုပ်ဒုတိယသက်တမ်းအတွင်မှာတော့ဟိန္ဒူအမျိုးသားရဲ့အပေါ်မှာပိုပြီးအာရုံစိုက်တယ်လို့ဝေဖန်ခံရတဲ့ဝန်ကြီးချုပ်မိုဒီအတွက်စီးပွားရေးပြန်လည်နှိုးထစေရေးကအရေးကြီးနေတယ်လို့လည်းနိုင်ငံရေးသုံးသပ်သူတွေကပြောဆိုကြပါတယ်